ရခိုင်ပြည်နယ်မှာမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲဖျက်မြော်ရေးကော်မတီကိုဖျက်သိမ်းလိုက်တယ်ကြားလို့လေအဲ့ဒါဟုတ်ပါသလားခင်ဗျဟုတ်က
ဲ့အဲ့ရကဒီလိုပါခင်ဗျာမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲဆိုတာအနိုင်ရပါတီတို့မှာအစိုးရတို့မှာလုံးပန်ဆွင့်ရှိတဲ့ထိတ်စာပေါ့နော်
ဟုတ်ကဲ့
အဲဒါနဲ့ကျွန်တော်တို့ဒီဟာနဲ့ပတ်သက်လို့လုံးဝစူးစမ်းရဲအခက်ဆိုင်ရာကျွန်တော်တို့ဤရောမှာပါတဲ့ကျွန်တော်တို့ ALB ကလည်းအ UPTC စီတို့မှာတင်ကြတယ်ကျွန်တော်တို့ပါတီကလည်းတင်ကြတယ်ဒါမဲ့ဒီဟာဆင်းပြီးဆက်နေရဘူးညာလေနောက်တစ်ချက်ကအာ public consultation လုပ်မယ်ဆိုပြီးတော့ကျွန်တော်တို့နောက်တစ်ခါစူးစမ်းတယ်အမျိုးသားအစံနိုင်ငံရဲ့ဆွေးနွေးပွဲလုံးလုံးမရတော့မှဒီ public consultation လုပ်ဖို့လိုအပ်တယ် public ဆိုတော့ဒီ20ပြန်လုံးသွားတဲ့အခါမှာပြည်တွင်းစည်းကမ်းရေးကိုလုပ်တဲ့အခါမှာလူထုတွေကဒီဟာတွေကိုဘယ်လိုလုပ်နေကြလဲဆိုတာကိုသိဖို့လိုတယ်စိတ်ဝင်စားမှုရှိဖို့လိုတယ်ကျွန်တော်တို့ရခိုင်မှာရှင်းရှင်းပြောလို့ရှိရင်ပြည်တွင်းငင်းကြရဲ့ဖြစ်စဉ်နဲ့လူထုတိုင်းစိတ်ဝင်စားမှုမရှိဘူးကြမရှိဘူးဆိုတာပြီးလည်းမပြီးဘူးကြလေအဲ့တော့ဒီဟာတွေကိုကျွန်တော်တို့ကပြီးအောင်ရှင်းတော့ဖို့လိုအပ်တယ်ကျွန်တော်တို့ဆိုဗန်ဆန်လူကိုတိုက်ခဲ့တဲ့အေးကျုံခဲ့ရတဲ့အေးကျုံတွေကိုလည်းကျွန်တော်တို့မှရှင်းပြလို့မရဘူးဒါမဲ့နောက်ဆုံးပိုင်းကျွန်တော်တို့လုံခေါ်စူးစမ်းကြည့်တဲ့အခါမှာဒီလုံခွင့်မရဘူးဆိုတဲ့ဟာကိုကျွန်တော်တို့ UPGC ကိုတက်တဲ့ဒုစိုးရလည်းစားလည်းကသဖြင့်ကျွန်တော်တို့ကြားရပါတယ
်။အ
ဲဒီတော့လုံးဝဆိုလို့ရှိရင်တဲ့အရှူရှင်ကလည်းလူ30တဲ့မပေါ်တော့အဲ့လိုဟာမျိုးနောက်တစ်ချက်ကနိုင်ငံရေးပါတီတို့အင်ဂျီကိုတို့ဥဆောင်လို့မရဘူးတဲ့။အာ CSO ကပဲဥဆောင်ရမယ်ဆိုတော့နိုင်ငံရေးစကားကိုပြောမဲ့ကိစ္စဟာနိုင်ငံရေးအဖွဲ့အစည်းတွေပြောလို့မရဘူးဆိုလို့ရှိရင်ဒီဟာကတော့တမန်တကာအော်လောက်တဲ့ကိစ္စပဲလို့ကျွန်တော်တို့အဲ့ဒါလိုယူဆတယ်ဗျ။ဟု
တ်ကဲ့
အားကြောင့်မလို့ကျွန်တော်တို့အဲ့လောက်ဒီတင်းတင်းကြကြကြက်တက်တက်လောရမဲ့ကိစ္စမျိုးတွေကိုကြာတော့ခါမှာကျွန်တော်တို့ကစိတ်မဝင်စားတော့ဘူး
။အ
ဲ့ဒါကြောင့်မလို့ကျွန်တော်တို့နောက်ကပြထားတဲ့ public consultation လုပ်မယ်။အဲ့ဒီကတဆင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုလုပ်မယ်ဆိုပြီးတော့ကျွန်တော်တို့လုံထားတဲ့ committee ကိုလေးကျွန်တော်တို့ဖြတ်သိမ်းလိုက်ပါတယ်ခင်ဗျ။ဟု
တ်ကဲ့အခုကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကိုဖျက်သိမ်းတာပေါ့လေအခုကအမျိုးသားအဆင့်မပြောနဲ့ပေါ့လေလူထုအကျိုးဆွေးနွေးပွဲလုပ်ဖို့အတွက်တောင်မှခွင့်ပြုချက်မရဘူးဆိုတော့အဲ့ခွင့်ပြုချက်မပေးတာဘယ်လူကမပေးတာလဲခင်ဗျာ
UPDJC မှာကဒီတမတော်ဖက်ကရောအစိုးရဖက်ကရောတန်ဆန်ပြောလို့ရှိရင်စိုးရဖက်ကတဲ့တမတော်ဖက်အပိုင်းကတူတူလေးတင်းတင်းမာမာအကန့်ကွက်တယ်ဆိုတဲ့ဟာကိုကျွန်တော်တို့ကြားပါတယ
်အခုကြည့်လိုက်လို့ရှိရင်ပေါ့လေ NCA လက်မှတ်ရေးထိုးထားတာအဖွဲ့က10ဖွဲ့ရှိတယ်အဲ့အဖွဲ့10ဖွဲ့မှာ ALB ရှိတဲ့နေရာနဲ့နောက်တစ်ခါ RCSS ပေါ့လေရှမ်းပေါ့လေရှမ်းမဲ့နေရာနှစ်ခုပဲအဲ့နေရာနှစ်ခုပဲဒီကူအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလုပ်ခွင့်နေမရဘူးဖြစ်နေတာအဲ့ဒါဘာကြောင့်လဲခင်ဗျာဘယ်လိုကြောင့်လို့ထင်လဲခင်ဗျာ
ကျွန်တော်တို့ကိုအကြောင်းပြတဲ့ဟာကကျွန်တော်တို့ UPDJ စီကိုတက်တဲ့ပုံပုံမဟုတ်ပါဘူးကျွန်တော်တို့ပါတီကဆိုလို့ရှိရင်ကိုယ်တော်ဦးလာဆိုတော့တက်နေပါတယ်။သူတို့မှာကဒီရခိုင်ပြည်နယ်ဟာတည်ငြိမ်ချမ်းမှုမရှိဘူးဆိုတဲ့အကြောင်းကြားချက်တစ်ခုပဲကျွန်တော်တို့ကြားပါတယ်ခင်ဗျာ။တခြားအကြောင်းကြားချက်တွေတော့ကျွန်တော်တို့မသိရပါဘူး
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့လေအခုကလေဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲပါမလုံနိုင်တဲ့အခြေအနေမျိုးမှာပေါ့လေပြည်နယ်တွေမှာအပြည့်အဝမလုံနိုင်တဲ့အခြေအနေမျိုးမှာပေါ့လေဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ပေါ်ဘလူးများသုံးသပ်ပြီလဲခင်ဗျာဘလူးမြင်လဲခင်ဗျာအခုအချိန်နေ
အချိန်နေကတော့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ဟာရှေ့လေမတို့ဘူးနောက်လေမဆုတ်ပါဘူးအဲ့ဒါလို့ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဘာဖြစ်လဲဆိုတော့ပြည်တွင်းငြိမ်းချမ်းရေးဆိုတာဟောလက်နက်ကင်ထားတဲ့နှစ်ဖွဲ့ကျိုးလို့မပြီးတဲ့ကိစ္စဗျအဓိကပြည်သူတွေကလည်းဒီငြိမ်းချမ်းရေးကိုဘလောက်ထိလိုချင်ပါတယ်ဘလို့ပုံတရားမျိုးလုံးတဲ့လေဆိုတဲ့ဟာကိုအကြံဉာဏ်လေးတင်လို့တာပေါ့အဲ့တော့ကျွန်တော်တို့ကတို့ခါပထမ NCA လက်မှတ်ထိုးတဲ့ EO နဲ့ဒီအစိုးရတို့တပ်မတော်ခေါင်းဆောင်ပိုင်းတွေလက်မှတ်ထိုးတော့တဲ့ဟာမှာစစ်တပ်ပန်လုံးအငင်းညာရင်ညီလာခံကိုသွားမယ်ဆိုလို့ရှိရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအိမ်မှာပဲဒါတွေကိုသွားလို့ရမယ်ဆိုတဲ့ဟာကိုကျွန်တော်တို့သဘောပေါက်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်တွေကိုလို့အဲ့တဲ့နေရာတွေမှာမလုံပေးနဲ့ပြည်တွင်းကြီးကြီးရဲ့ညီလာခံကိုလုံတယ်ဆိုတဲ့ဟာကတိကပဲပုံပြတော့ပြီအဲ့တော့ဒီနေရာမှာငါတို့ဟာကျွန်တော်တို့ဒီအတိုင်းဆက်သွားလို့ရှိရင် ဒီလိုညင်ကြရဲ့ကလည်းတုံတောင်တဲ့အဆိုင်တင်မှာမဟုတ်ဘူးလို့ကျွန်တော်အဲ့လိုဖုံးပါမိပါလေ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲခင်ဗျာအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပါ